American Outlook တော်ဥက္ကဋ္ဌဂျွန်ပေနာရဲ့ဖိတ်ကြားချက်နဲ့ American ပြည်ထောင်စုကိုမနေ့ကရောက်ရှိလာတဲ့ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းဦးဆောင်တဲ့မြန်မာလွှတ်တော်ကိုယ်စားလှယ်ဖွဲ့ဟာအထင်ကရ American လွှတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့တဲ့သတင်းအပြည့်စုံကိုဆက်ပြီးတော့ပြောပြမှာပါရှင်။သူရဦးရွှေမန်းဦးဆောင်တဲ့လွှတ်တော်ကိုယ်စားလှယ်ဖွဲ့ဟာမနေ့ကအမေရိကန်အထက်လွှတ်တော်လူအများစုခေါင်းဆောင် Republican အမတ် Mitch McConnell အောက်လွှတ်တော်လူနည်းစုခေါင်းဆောင် Democrat အမတ် Nancy Pelosi အောက်လွှတ်တော် Democrat အမတ် Joe Crowley အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီအာရှနဲ့ Pacific Sub Committee ဥက္ကဋ္ဌ Matt Selmon တို့နဲ့တခြားစီတွေ့ဆုံခဲ့ပါတယ်။အဲ့ဒီလိုတွေ့ဆုံရမှာမြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပမဲ့ထွေထွေရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလားအလာတွေကိုအဓိကပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့အမေရိကန်ဒုနိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကန်နဲ့မေလ၄ရက်နေ့တနင်္လာနေ့မှာတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။သူရဦးရွှေမန်းရဲ့ဒုတိယအကြိမ်မြောက်အမေရိကန်ပြည်ထောင်စုခီးစဉ်ကိုအမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီနဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘီနာရုကပူးပေါင်းဖိတ်ကြားခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံသားကြီးဌာနပြောခွင့်ရအမျိုးသမီးကပြောပါတယ
် During his visit to Burma in August 2014 Secretary Kerry invited members of the Burma
Parliament to travel to the United States. မြန်မာနိုင်ငံခီးစဉ်အတွင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကနေမြန်မာလွှတ်တော်ကိုယ်စားလှယ်တွေကိုအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ဖိတ်ကြားခဲ့ပါတယ်အမေရိကန်အစိုးရအဖွဲ့ဝင်တွေအမေရိကန်ကွန်ဂရက်အမတ်တွေနဲ့တွေ့ဆုံပြီးမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဆွေးနွေးပြောဆိုဖို့ဖိတ်ခေါ်ခဲ့ရပါအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ပေနာကလည်းအမေရိကန်ကွန်ဂရက်အမတ်တွေနဲ့တွေ့ဆုံဖို့တီထောင်စုလွှတ်တော်နာယကသူရဦးရွှေမန်းကိုထပ်ပြီးဖိတ်ခေါ်ခဲ့ပါတယ်လို့သူကပြောသွားတာပါ။ပြီးခဲ့တဲ့သတင်းပတ်တွေကမြန်မာအစိုးရကတနှစ်ကိုအမေရိကန်ဒေါ်လာ 8,400 နဲ့စာကြုပ်ချုပ်ငှားရမ်းခဲ့တဲ့ဝါရှင်တန်ဒီစီအခြေစိုက်ပိုဒက်စတာအကျိုးဆောင်ဖွင့်နဲ့လည်းသူရဦးရွှေမန်းဦးဆောင်တဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့တွေ့ဆုံဖို့ရှိပါတယ်။မြန်မာနိုင်ငံမှာ2015ရွေးကောက်ပွဲအပြီးနောင်တက်မဲ့အစိုးရအဖွဲ့မှသူရဦးရွှေမန်းကိုတမရလောင်းအဖြစ်အဆိုပြုခံရမယ်လို့အမေရိကန်အခြေစိုက်နိုင်ငံတကာအဖွဲ့တွေကခန့်မှန်းပြောဆိုနေကြပါတယ်။သူနဲ့အတူပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌဦးလာမြင့်ဦးအပါအဝင်ကုံတွယ်ရေးနဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးရာကော်မတီအဖွဲ့ဝင်ဦးဝင်းတန်းဒေါက်တာဝင်းမြင့်လယ်သမားအလုတ်သမားနဲ့လူငယ်ရေးရာကော်မတီအဖွဲ့ဝင်ဦးသိန်းထွန်းတို့လိုက်ပါလာပါတယ်။ဒီတော့တွင်မှာပဲအမေရိကန်ပြည်ထောင်စုရွေးကောက်ပွဲလည်လာဖို့ဧပြီလ25ရက်နေ့ကဝါရှင်တန်ဒီစီကိုရောက်ရှိလာတဲ့မြန်မာလွှတ်တော်နဲ့အရက်ဖက်ကိုယ်စားလှယ်ဆက်နွယ်ဦးပါအဖွဲ့ဟာအမေရိကန်ရဲ့နိုင်ငံရေးစနစ်ကိုလည်လာနေတယ်လို့ခီးစင်မှာကိုယ်တိုင်ပါဝင်သူတဦးဖြစ်သူရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကပြောပါတယ်
ဆာပိုင်းမှာတော့အမေရိကန်နိုင်ငံရဲ့နိုင်ငံရေးစနစ်တွေပေါ့နော်တကယ်အထူးသဖြင့်ဒါကွန်ဂရက်ကိုဘလို့ပါဝါရှိလဲနော်ပြည်နယ်တွေဘလို့ decentralize လုပ်တယ်လေပေါ့နော်ပါဝါတွေဘလို့အနှင်းထားလဲပြည်နယ်ကပါလီမန်တွေရဲ့အခြေအနေပေါ့နော်အဲ့ဒါတွေကိုအခုလောလောဆယ်ပေါ့ကျွန်မတို့ဒါဟိုစာတွေ့လေ့လာနေတာပေါ့စာတွေ့ဆိုတဲ့နေရာမှာဟိုပညာရှင်တွေကပြောပြတယ်ကျွန်မတို့တခါဒီ State Department က officials တွေကရှင်းပြတယ်ပေါ့နော်အဲ့ဒီအနေထားဟိုပဲရှိသေးတယ်ပေါ့ခုလောလောဆယ်တော့
အဲ့တော့ American ရွေးကောက်ပွဲနဲ့ဒီမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပခဲ့တဲ့အခြေအနေနဲ့ပေါ့နော်ဘလို့ကြွားချတာတွေ့ရလဲရှင်
အဲ့တော့ဒီအမေရိကန်နိုင်ငံမှာကဒီပြည်ထောင်စုအစိုးရလို့ပြောရမှာပေါ့နော်ဒီအမေရိကန်အစိုးရကြီးကပြည်နယ်အသီးသီးကရွေးကောက်ပွဲလို့သူကလုံးဝဝင်မစွတ်ဖက်ဘူးသူကလုံးဝပြည်နယ်အသီးသီးရဲ့အစိုးရတွေကိုသူကလုံးဝလွတ်လပ်ခွင့်ပေးထားတာအဲ့တော့ပြည်နယ်တစ်ခုချင်းမှာပြည်နယ်တစ်ခုနဲ့တစ်ခုမတူတဲ့ဆန်နှုံးတွေရှိတယ်ပေါ့နော်ရွေးကောက်ပွဲကိုဟိုဘယ်လိုလုပ်မလဲဟိုဘယ်လိုစီမံခန့်ခွဲမလဲဆိုတာအစဟိုကိုပြည်နယ်အနေထားပေါ်မှာမူတည်ပြီးတော့သူတို့ကသတ်မှတ်တယ်မဲဆန္ဒနယ်တွေသတ်မှတ်တာအစပေါ့နော်တတိုင်းပြည်လုံးအတိုင်းအတာတွေနဲ့စတန်ဒတ်တစ်ခုလည်းဖြစ်เสียမလို့ဘူးဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကြီးကအနိုင်ဆုံးဆန်သတ်မှတ်ချက်တွေကို minimum standard တွေကိုပြဋ္ဌာန်းပေးလိုက်တာပဲသူကရှိတယ်ပြည်နယ်တစ်ခုချင်းစီကသူတို့ရဲ့ပြည်နယ်ရဲ့သဘာဝနဲ့ရှိတဲ့လူဦးရေနဲ့ကိုက်ညီတဲ့လွှတ်တော်ကိုသူတို့ဟာသူတို့ဖန်တီးတယ်သူတို့အပြည့်ဝဟိုသူတို့ပြည်နေတဲ့သူတို့လွတ်လွတ်လပ်စီမံခန့်ခွဲတဲ့အတွက်ကြောင့်မလို့ပေါ့နော်တကယ်ကိုပဲပေါ့နော်ဟိုလူတို့ရဲ့သဘောထားပေါ့နော်လူတို့ရဲ့သဘောထားလူတို့ရဲ့အတန်ကိုပေါ့နော်သူတို့အပြည့်ဝဟိုရနိုင်တဲ့အနေထားကိုသူတို့ဖန်တီးထားတွေ့ရတယ်
။သုံးပတ်ကြာမဲ့ခီးစဉ်အတွင်းအိန္ဒိယနဲ့ပြည်နယ်ရွေးကောက်ပွဲကျင်းပပုံကိုတွားရောက်လေ့လာကြမှာဖြစ်ပြီး Texas နဲ့ California ပြည်နယ်တွေကိုလည်းတွားရောက်လေ့လာကြမှာဖြစ်ပါရဲ့ရှင်။